ဘရာဇီးနိုင်ငံကအမေဇုန်တစ်တောကြီးရဲ့တစ်တောပြုတ်တိမှုနှုန်းကတစ်နှစ်ပြည့်တစ်နှစ်25ရာခိုင်နှုန်းမြင့်တက်လာနေတယ်လို့တောက်ချန်နေကတရားဝင်ထုတ်ပြန်တဲ့စီးရင်စရာတွေမှာပါရှိပါတယ်။2010ပြည့်နှစ်ပထမနှစ်ဝက်မှာတစ်တောစတရီယာမိုင်1200လောက်ပြုံးတိခဲ့တာကြောင့်2015ခုနှစ်ဇူလိုင်ကနေမှတ်တမ်းယူချိန်ကစပြီးကျုပ်တိမှုအများဆုံးနှုံးဖြစ်ပါတယ်။60ရာသီစတင်ပြီးတော်မီစတင်လောင်ကျွမ်းလေးရှိတဲ့ဇွန်လတည်းမှာလည်းတစ်တော့စတရီယာမိုင်400စံချိန်တည်းဆုံးရှုံးခဲ့ပါတယ်။တစ်တော့ပြုံးတိမှုနှုံးအရင်ကတည်းက17ရာခိုင်နှုန်းမြင့်တက်သွားခဲ့တာပါ။တစ်တော့ပြုံးတိမှုပမာဏများလာတာကြောင့်တမရဒါယောဘိုဆနာရိုရဲ့အမေဇုန်ဒေသဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုဆွန့်လွှတ်ဖို့အတွက်ဖိအားတွေပို့လာစေခဲ့ပါတယ်။ကမ္ဘာအဆုတ်ကြီးလို့ခေါ်တဲ့အမေဇုန်တစ်တော့ပြုံးတိမှုနဲ့မိလောင်ကျွမ်းမှုတွေကြောင့်ဘရာဇီးနိုင်ငံဟာပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တွေနဲ့ကမ္ဘာနိုင်ငံတွေရဲ့ဝေဖန်ပြစ်တင်မှုကိုခံနေရတာပါ။တရားမဝင်တစ်ထုတ်လို့မှုတတ်တူဖို့ရေးနဲ့ထရိတ်စံမွေးမြူရေးခြံတွေဖန်နေတာကတစ်တော့ပြုံးတိမှုအဓိကအကြောင်းရင်းတွေဖြစ်ပါတယ်။ပဝင်းကျင်ပြောင်းလဲနေတာကိုမြုံကြည့်တဲ့သမရဘိုလ်ဆိုနာရိုကထာနေဒေသခံတွေရဲ့နယ်မြေတွေနဲ့ပဝင်းကျင်ထိန်းသိမ်းရေးကိုအကာအကွယ်ပေးထားတဲ့နယ်မြေတွေတဲ့ဘွေးမြေခြံတွေနဲ့တပ်တူတူဖော်ရေးလုပ်ငန်းတွေလုပ်ဖို့အားပေးနေသူတယောက်ဖြစ်ပါတယ်။မေလာတုန်းကတော့တရားမဝင်တစ်ထုတ်လုပ်မှုနဲ့တော်မီယန်ကာကွယ်ဖို့ဆိုပြီးသမရဘိုလ်ဆိုနာရိုကဘရာဇီးစစ်တပ်ကိုအမေဇုန်တစ်တောတွေကိုဇေလုခဲ့ပါတယ်။စစ်တပ်ရှိနေပေမဲ့လည်း INPE လို့ခေါ်တဲ့အမျိုးသားအာဂဒသုတေသနဌာနကထုတ်ပြန်ချက်တွေအရအရင်နှစ်နိုင်စာရင်ဒီနေ့ဇန်နဝါရီလကစပြီးတလားတစ်တော့ပြုံးတိမှုကမြင့်တက်လာနေတာဖြစ်ပါတယ်ခင်ဗျ။